ော်ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျောလင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10935မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်။
ရှင်သင်တော်တာရှင်မိတ်ဆွေများကိုတာယာပျော်ရွှင်ဝဲကောင်းတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ရပါတယ်။အာရောချံပရမလာဘန်ဆိုတဲ့အတိုင်းကျမ်းမာပျော်ရွှင်လူပေါင်းတွင်အစည်းအဝေးမှာရင်းနဲ့ခန္ဓာကိုယ်အပြင်ပိုင်းအတွေ့အသုံးပြုပုံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တော်တာရှင်များရှင်ခန္ဓာကိုယ်အပြင်ပိုင်းကိုရင်းနဲ့ဆေးကြောတာသုံးလုံးဓာရီကသွေးလည်ပတ်မှုကိုပုံမှန်ဖြစ်စေတဲ့အကောင်ဆုံးနဲ့အလွယ်ဆုံးနည်းတစ်ခုဖြစ်ပါတယ်။တကူကြီးကျမ်းမာတန်ရှင်းဖို့အရေးပြားကိုစေကြောတန်စင်တာကချွေးပေါက်တွေကနေတဆင့်အပြင်ကိုထွက်လာတဲ့အညစ်အကြေးတွေကိုတန်ရှင်းသွားစေပါတယ်။ပုံမှန်ရေချိုးတန်စင်မှုမရှိရင်တန်ပေါင်းများစွာသောချွေးပေါက်လေးတွေကအလျင်များပိတ်ကုန်မှာဖြစ်ပါတယ်။အဝိအထဲတွေကိုလည်းတန်စင်စေဖို့အထူးအရေးကြီးပါတယ်။ချွေးပေါက်ကနေထွက်လာတဲ့အညစ်အကြေးတွေကိုဝတ်ထားတဲ့အဝတ်ကစုပ်ယူပါတယ်။အဲ့ဒီအဝတ်ကိုဖို့လျှော်လဲလဲမပေးရင်အဲ့ဒီအညစ်အကြေးတွေကိုခန္ဓာကိုယ်ကပြန်လဲစုပ်ယူသွားမှာဖြစ်ပါတယ်။တောတာရှင်တို့ကိုရင်နှွေးနဲ့ဖြစ်စေရည်အီးနဲ့ဖြစ်စေနေ့စဉ်ရေချိုးပင်းရင်ရရှိမယ်။အကျိုးကျေးဇူးတွေကိုလည်းဆက်လက်ပြီးတော့ဖော်ပြပေးခြင်းပါတယ်။အေးမိတာနဲ့တခြားဖျားနာမှုတွေကနေအကာအကွယ်ရရှိစေပါတယ်။ခန္ဓာကိုယ်တွေးလက်ပတ်မှုကိုလည်းမှန်ကန်စေပါတယ်ခန္ဓာကိုယ်ကိုလည်းလန်းဆန့်လက်ဆက်စေပါတယ်စိတ်ကိုရှင်လန်းစေပြီးစိတ်သားတွေဆန့်နိုင်ကြုံနိုင်အာတူပွားစေပါတယ်နေ့စဉ်မမှန်ရေချိုးပေးခြင်းအပြင်အစာကြေချက်တဲ့အင်္ဂါတွေဖြစ်တဲ့အစာအိမ်အသည်းဥသိမ်ဥမတွေကိုလည်းအထောက်အကူပြုပါတယ်ရေနဲ့ကုသတဲ့ရေကုထုံးတွေကိုလည်းဆက်လက်ဖော်ပြပေးခြင်းပါတယ်ကျမရေပြန်လဲကောင်းမွန်လာစေဖို့ရေကုထုံးကိုအသုံးပြုနိုင်ပါတယ်။သုံးတရှင်များရှင်ကျမရေကောင်းမွန်ဖို့ရန်အတွက်လူခန္ဓာကိုယ်နဲ့အဝိအစားတွေကိုသာမကမိမိတို့နေထိုင်တဲ့အိမ်တွင်းအိမ်ပြင်တွေကိုလည်းစိတ်စိတ်ဆုံးတန့်ရှင်းစင်ကြယ်အောင်လုံးဆောင်ရွယ်ဖို့လိုအပ်လာပါတယ်။ဖြစ်သလိုနေတဲ့အိမ်တန့်ရှင်းတတ်ရမှုမရှိတဲ့ခြံတွေကရောဂါဖြစ်ပွားရခြင်းရဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။တည်တတ်တဲ့အနာရောဂါကိုဖြစ်စေတဲ့ပိုးမွားတွေကမှောင်တဲ့နေရာမရှင်းလင်းပဲဖြစ်ထားတဲ့နေရာဆွတ်ဆူထိုင်မှိုင်းပြီးမှုန်နှံ့ထွက်နေတဲ့အောက်တူတူနေရာတွေမှာများပြားစွာပေါက်ပွားတတ်ကြပါတယ်။ဆွန့်ပစ်ထားတဲ့ဟင်းရွက်တွေကျွေကျနေတဲ့သိရွက်ပုတ်တွေထမင်းကြံဟင်းကြံတွေဒီအရာတွေကပုတ်တူသွားတဲ့အခါလေထုကိုအစိတ်သင်စေပါတယ်။အဲဒါကြောင့်အိမ်နီးနားမှာအမိုက်နဲ့တကွာဟင်းကျွင်းဟင်းကြံတွေကိုစုပုံမထားဘူးရန်အတွက်အရေးကြီးလာပါတယ်။မတန့်ရှင်းတဲ့အရာပုတ်တူဆွေးမြင့်နေတဲ့အရာမှန်သမျှကိုအိမ်ထဲမှာမထားဘူးရန်အရေးကြီးပါတယ်။ကျန်းမာရေးနဲ့ပြည့်စုံတယ်လို့သတ်မှတ်ခြင်းခံရတဲ့မြို့ကြီးတွေမှာဖြစ်တတ်တဲ့ကူးစက်ယောဂါတွေကလည်းစီကမ်းမဲ့စွာနေထိုင်တဲ့အိမ်တွေပတ်လည်မှာစုပုံထားတဲ့အပုတ်အတူအစားအစာနဲ့ပစ္စည်းတွေကြောင့်ယောဂဖြစ်ရကြောင်းတွေ့ရှိရပါတယ်။တောတာရှင်မိတ်ဆွေများတို့လည်းတင်ပြပေးခဲ့တဲ့ ဇမယေဘဟုတုတအကြောင်းအရာများကိုသိရှိရခြင်းအပြင်မိမိတို့ရဲ့မိသားစုမိမိတို့ရဲ့ပတ်ဝန်းကျင်ကိုတန့်ရှင်းတည်ရစွာထားရှိကြပါစို့ထို့ကဲ့သို့မိမိတို့ရဲ့အိမ်မိမိတို့ရဲ့ပတ်ဝန်းကျင်မိမိတို့ရဲ့ခြေရွာဒေသတွေကိုတန့်ရှင်းစွာပြုလုပ်ဆောင်ရွက်ခြင်းအပြင်ယောဂဗျာပေါင်းမှကင်းဝေးပြီးကျမ်းမာတုခအပေါင်းကိုရရှိပိုင်ဆိုင်နိုင်ကြပါစေ။တောတာရှင်အပေါင်းကျမ်းမာတုခအပြားပြားနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။
တောတာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရတမဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို့။
ချစ်တော်မိတ်ဆွေများမင်္ဂလာပါဒီနေ့မင်္ဂလာရှိသောနေ့သစ်မှာတို့ရှင်ဆက်လက်ပြီးတော့မြောင်းနေခြင်းဓမ္မဒေသနာကနေမှချစ်တော်မိတ်ဆွေတို့အတွက်အဓိကပေးသွားခြင်းတဲ့သတင်းစကားကတော့အနိုင်မဲ့အံ့ဖွယ်ရာပြည့်စုံခြင်းအနိုင်မဲ့အံ့ဖွယ်ရာပြည့်စုံခြင်းဆိုတဲ့သတင်းစကားကိုဆက်လက်ပြီးတော့နာတော်တာဆင်ရမှာဖြစ်ပါတယ်မိတ်ဆွေတို့ဖခင်သခင်ကျွန်တော်တို့အပေါ်မှာအနိုင်မဲ့အံ့ဖွယ်ရာပြည့်စုံခြင်းကဘယ်လိုမျိုးအချိန်မှာဖြစ်မလဲဆိုတာကိုကျွန်တော်တို့ကစိတ်ဝင်စားစွာနဲ့မျှော်လင့်နေကြမှာပဲเนาะဖရားသခင်ကျွန်တော်တို့ဘုမအံပွေရတကယ်ပြည့်စုံလာမယ့်အချိန်ကနေတဲ့နေနေပါပြီเนาะဒါကြောင့်ဒီအရာကိုကျွန်တော်တို့ကနေ့တိုင်းမျှော်လင့်ခြင်းနဲ့စောင့်ဆိုင်းနေကြသောသားသမီးများဖြစ်နေကြပါတယ်เนาะစောင့်ဆိုင်းနေတဲ့အတွက်ကြောင့်လည်းကျွန်တော်တို့မှာဆိုရှင်စိတ်ရှိသီးခွန်စွာနဲ့ရှေ့ဆက်လက်ပြီးတော့ခြေတက်ဖို့ရန်အတွက်လည်းဖြစ်ပါတယ်ဒါကြောင့်အနိုင်မဲ့အံပွေရပြည့်စုံခြင်းဆိုတဲ့သတင်းစကားကိုဆက်လက်ပြီးတော့နာတော်တာဆင်ကြပါစို့ဟေရှာယနဂရီကျမ်းခန်းကြီး33ငွေ24မှာဆိုရှင်မြို့သားကလည်းငါနာတိဟုမဆိုရချစ်တော်မိတ်ဆွေတို့လေဖြတ်တယ်ဆိုတာမရှိတော့ပါဘူး။နော်အံ့ပွေရပြည့်စုံခြင်းကရောက်ရှိလာတော့မယ်။ကင်ဆာရောဂါလည်းမရှိတော့ပါဘူး။ယခုလောကမှာလောလောဆယ်ခံစားနေတဲ့ကပ္ပကတ်ရောဂါ COVID-19 ဆိုတာလည်းမရှိတော့ပါဘူး။အီဘိုလာရောဂါလည်းယနေ့လူသားတွေမှာမရှိတော့ပါဘူး။နော်။ဒါပေမဲ့မကမနဲ့စားရောဂါတွေလောလောဆယ်ဖြစ်ပျက်နေတဲ့ဒီရောဂါဗေယကတ်ဇိုးဝေးတွေလုံးဝမရှိတော့ဘူး။နော်။လုံးဝမရှိတော့ဘူး။ AIDS ဆိုတာလည်းအဲ့ဒီချိန်မှာဆိုရှင်တွေ့ရတော့မှာမဟုတ်တော့ဘူးအားလုံးကကြမ်းမာခြင်းအစဉ်ရှိလိမ့်မယ်ဒါကြောင့်ဟေရှာယခန်းကြီး35အငယ်9မှာဆိုရှင်ထိုအခါမျက်စိကန်းသောသူတို့သည်မျက်စိပွင့်လင်းကြလိမ့်မည်မျက်စိကန်းပြီးတော့တဖန်မျက်စိပြန်မြင်တဲ့သူတွေရဲ့စံနာကတော့ခရစ်တော်ရဲ့မျက်နာကိုဖူးမြော်ခြင်းပဲဖြစ်ပါတယ်နော်မျက်မမြင်သူတွေအတွက်အဲ့ဒီနေ့ဟာဆိုရှင်ကြက်တရေနဲ့ပြေးဝါတဲ့နေ့ဖြစ်ပါလိမ့်မယ်နောက်ဟေရှာယခန်းကြီး35အငယ်9နဲ့6မှာတို့ရှင်လဲနားပင်တော်သူသည်နားပင်ခြင်းနဲ့ကင်းလို့ကြလိမ့်မည်ခြေဆွတ်တော်သူတို့သည်တရေကဲ့သို့ခုန်ကြလိမ့်မည်တဲ့ဒါကြောင့်ဘီးနဲ့သွားတဲ့လဲမလို့တော့ပါဘူးဂျိုင်းတောင်းတွေကိုလည်းမလို့တော့ပါဘူးချစ်တော်မိတ်ဆွေလူတိုင်းဟာပြည့်စုံတဲ့ခန္ဓာကိုယ်ရှိကြပါလိမ့်မယ်ဘလောက်ဝမ်းမြောက်ဖွယ်ရကောင်းတယ်အဲ့ဒီပြည့်စုံခြင်းရောက်လာတဲ့အခါမှာဧရှာယခန်းကြီး35ငယ်6မှာဆိုချင်းစကားအားတော်သူတို့ဒီချင်းဆိုချလိုက်ပြီတဲ့နော်စကားအားတဲ့သူတွေဟာဆိုချင်းစကားပြောနိုင်ရုံနဲ့မကဘဲနဲ့တချင်းဆိုချလိုက်မယ်တဲ့အဲ့ဒီနေရဟာဘလောက်ထိပျော်ရွှင်စရာကောင်းမလဲနော်ဒီသတင်းစကားဟာဆိုချင်းအံ့ဩဖွယ်အံ့ဩဖွယ်ဝမ်းမြောက်ဖွယ်သတင်းစကားအဖြစ်ပြက်ပဲဖြစ်ပါတယ်ဒါကြောင့်ဧရှာယခန်းကြီး51ငယ်1မှာဆိုချင်းတောင်းနေလွင်မြည်သည်ဝမ်းမြောက်လိုက်ပြီစိတ်ညာတော့အရက်လက်ရွှင်လန်း၍နှင်းပွင့်ကဲ့သို့အပွင့်ပွင့်ကြလိမ့်မည်တဲ့။ဒါကြောင့်ချစ်တော်မိတ်ဆွေတို့ကပါသစ်ဟာအံ့ဩဖွယ်ရာနေရာဖြစ်ပါလိမ့်မယ်။ဟေရှာယနဂရီကျမ်းခန်းကြီး65အငယ်21 22မှာလဲဘလို့ဆက်ပြီးတော့ဖော်ပြထားတယ်လဲဆိုတော့ထိုသူတို့သည်ကိုဆောက်သောအိမ်၌နေကြလိမ့်မည်။ကိုစိုက်သောစပြည့်ဥယျံအသီးကိုစားကြလိမ့်မည်။ထိုသူတို့သည်အိမ်ကိုဆောက်၍အခြားသောသူနေရမည်မဟုတ်သူတို့သည်စပြည့်ဥယင်ကိုစား၍အခြားသောသူစားရမည်မဟုတ်ငါဤလူတို့အသက်သည်သစ်ပင်ဤအသက်ကဲ့သို့ဖြစ်၍သူတို့သည်ကိုပြုစုသောအရာကိုကြာမြင့်စွာသုံးဆောင်ရကြလိမ့်မည်ကောင်းကင်ဟာနေရာတနေရာပါချစ်တော်မိတ်ဆွေလူတွေလည်းတကယ်ရှိမယ်ကိုစီနာမည်ရှိကြလိမ့်မယ်တအိုးကိုတအိုးပြန်ပြီးတော့သိချလိမ့်မယ်ဒါကြောင့်ဟေရှာယနဂရီကျမ်းခန်းကြီး66အငယ်23မှာဆိုရှင်ငါဖန်ဆင်းသောကောင်းကင်သည်နှင့်မြေကြီးသည်သည်ငါရှိ၌တည်တကဲ့သို့တင်တို့ဤအမျိုးနွယ်နှင့်နာမသည်လည်းတည်ရလိမ့်မည်ဟုထာဝရဘုရားမိန်တော်မူ၏တဲ့။ဒါကြောင့်လူသရဝအပေါင်းတို့ဆိုရှင်ငါရှိမှာကိုးကွယ်ခြင်းကလာဆန်းနေနှင့် အိုးပေါင်းနဲ့အစဉ်အတိုင်းလာကြလိမ့်မည်ဟုထာဝရဘုရားမိန့်တော်မူ၏ဆိုပြီးတော့ဖော်ပြထားပါတယ်။ဘုရားသခင်နဲ့လူသူရဲ့လူများအတွေ့အဲ့ဒီကောင်းခင်တစ်ဟာပျော်ရွှင်ပွဲကောင်းတဲ့နေရာဝမ်းမြောက်ဖွယ်ကောင်းတဲ့နေရာဖြစ်နေမယ်။ဒါကြောင့်ဟေရှာယနဂရီကျမ်းခန်းကြီး35အငယ်30မှာဆိုရှင်ထာဝရဘုရားကယ်လွတ်တော်မူသောသူတို့သည်ပြန်လာ၍သချင်းဆိုလည်းရဲ့ထာဝရဘုရားဝမ်းမြောက်ခြင်းတရဘူးကိုစောင်းလည်းရဲ့ဇိအုံမြို့သို့ရောက်ကြလိမ့်မည်။ဝမ်းမြောက်ရွှင်လန်းခြင်းအခွင့်ကိုရကြ၍ဝမ်းနေခြင်းညင်းတွားခြင်းသည်ပြေးသွားရလိမ့်မည်။ကြားရတာစိတ်ဝင်စားစရာမကောင်းဘူးလားချစ်တော်မိတ်ဆွေကဲတည်ခြင်းခံရတဲ့သူအသေးသေးတို့ပါဆိုရှင်ဥပုံနဲ့တန်ရှင်းတဲ့မြို့တော်ပါဆိုရှင်အပေါင်းတင်မိတ်ဆွေများနဲ့တူချီးမွမ်းခြင်းနဲ့တချင်းဆိုပြီးတော့ဝမ်းမြောက်ဝမ်းသာပွဲကောင်းတဲ့အံ့ဩပွဲကောင်းတဲ့အခမ်းအနားစီစဉ်များကိုကျင်းပကြလိမ့်မယ်ကျွန်တော်တို့တအိုးစီအတွက်သခင်ယေရှုပါဆိုရှင်အိမ်ဆောက်ပေးထားပါလိမ့်မယ်ဒါကြောင့်ဟေရှာယပရောဖက်အဆိုရဆိုရှင်ကျွန်တော်တို့ကိုယ်တိုင်ကလည်းအိမ်တွေစောက်ကြလိမ့်မယ်ကျွန်တော်တို့ကိုယ်တိုင်ကလည်းစောက်တဲ့အိမ်ဟာဆိုရှင်မြို့ရဲ့အပြင်ဘက်မှာရှိပြီးတော့ယတရဘရဲ့အားလက်ရဲ့မြန်မာဆိုရှင်ကဘာတည့်ရဲ့မြို့တော်ကိုပြန်လာပြီးတော့မြို့တော်မှာရှိတဲ့ကျွန်တော်တို့အိမ်မှာနေရကြလိမ့်မယ်ဒါကြောင့်ကျမ်းသာဖော်ပြထားတဲ့ကောင်းခင်ကတော့ရှင်းပါတယ်မိတ်ဆွေဖခင်သခင်ဟာကောင်းခင်တဲ့မြေကြီးတဲ့ကိုဖန်ဆင်းပါလိမ့်မယ်တန်ရှင်းသောယေရုရှလင်မြို့တည်ဟာဆိုရှင်ဖျားသခင်ရှေ့ရာကောင်းခင်မှာဆင်းသက်လာပါလိမ့်မယ်ချစ်တော်မိတ်ဆွေဒါကြောင့်ဖျားသခင်ကျွန်တော်တို့အတွက်အံ့ဩဖွယ်စီစဉ်ထားတဲ့ပြေဝဆုံလင်ခြင်းအချိန်ဟာဆိုရှင်ရောက်ရှိလာပြီဖြစ်ပါတယ်เนาะဒါကြောင့်ဖျားသခင်ဟာဆိုရှင်ကျွန်တော်တို့တအိုးစီနေနိုင်ဖို့ရန်အတွက်ကောင်းခင်တဲ့မြေကြီးတစ်ကိုဖျားသခင်ကကျွန်တော်တို့အတွက်ယေရုရှလင်မြို့တစ်ကိုဖန်ဆင်းပေးထားပြီဖြစ်ပါတယ်ဒီယေရုရှလင်မြို့တည်းကတော့ရှင်ဒါနာယီဆန်ဆန်ရှိတဲ့မြို့တော်မဟုတ်ပါဘူးတကယ်ဧကံမုတ်ချခရစ်တော်ရဲ့ဘိသုကပညာရှင်ကြီးခရစ်တော်ကိုယ်တိုင်ကစောင့်လုပ်ထားတဲ့မြို့တော်ကြီးဖြစ်တဲ့အတွက်ကြောင့်အဲ့ဒီမြို့တော်ကဘလောက်သားရမလဲအဲ့ဒီမြို့တော်ကကျွန်တော်တို့တဲ့ဘလောက်ဝမ်းမြောက်ဖျားကောင်းမလဲအဲ့ဒီမြို့တော်မှာကျွန်တော်တို့အားလုံးအတွက်အိမ်ရှိတယ်ဆိုတာကိုယနေ့ကျွန်တော်တို့သိရှိဖို့ရန်အတွက်ရန်ရည်ကြီးပါတယ်ခရစ်တော်ပြည့်စင်ထားပေးတာနေရာလက်မရှိပါဘူးကျွန်တော်အတွက်လည်းနေရာလက်မရှိဘူးမိစိတ်အတွက်လည်းနေရာလက်မရှိဘူးမိစိတ်အတွက်လည်းနေရာရှိသလိုကျွန်တော်တို့လည်းနေရာရှိတယ်ဒါကြောင့်နေရာအားလုံးအတွက်ဘုရားသခင်ကအစီအစဉ်တကျပြင်ဆင်ထားပေးပြီဖြစ်တယ်ဒါကြောင့်ချစ်တော်မိစေတော်ယနေ့ဘုရားသခင်ပြင်ဆင်ထားပေးတဲ့ကောင်းကင်နိုင်ငံတော်ဖြစ်တဲ့ယေရုရှလင်မြို့တည်ကြီးကမ္ဘာလောကကိုဆင်းသက်လာတဲ့ခါမှာယနေ့ကျွန်တော်တို့နေရမယ့်အိမ်ကဘလောက်ဝမ်းမြောက်စရာကောင်းမလဲဘလောက်ပျော်ရွှင်ဝရကောင်းတယ်လဲပြင်းဝဆုံလင်ခြင်းနဲ့ပြေဝတဲ့ချိန်ကာလဆိုရှင်ရောက်ရှိတော့မှာဖြစ်တယ်ယနေ့ကဘာကြီးကဆိုရှင်ကျွန်တော်တို့အားလုံးအတွက်စိုးသွမ်းမှုတွေချောင်းလန်းမှုတွေချိန်ချောင်းမှုတွေယောဂဖရရတွေတက်မှချင်းတွေစိုးရုံမှုတွေနဲ့ရင်ဆိုင်နေရတဲ့ဒီအရာတွေအားလုံးပြက်ပြဲသွားပြီးတော့ပြေဝဆုံနေတဲ့ဖရားပေးတဲ့အချိန်ဟာဆိုရှင်ကျွန်တော်တို့အတွက်ဝမ်းမြောက်ဖွယ်ရာတွေကြီးပဲဖြစ်မှာဖြစ်ပါတယ်ဒါချစ်တော်မိတ်ဆွေတို့ဒီပြေဝဆုံလင်ခြင်းအချိန်ကာလဟာဆိုရှင်ဤတဲ့ဤနေပြီဖြစ်တဲ့အတွက်ကြောင့်သင်ရဲ့ဘဝတက်တာကိုဖရားသခင်ရဲ့နိုင်ငံတော်ကိုမှတ်မောပြီးတော့ရှောင်းလန်းခြင်းအပြင်ကောင်းကင်ခရီးမှာတင်းဘဝတက်တာမှာအမြဲတမ်းဖြောင်ပြိုးตายရပြီးတော့ဖရားဘက်မှာတစ္ဆာရှိရှိယုံကြည်ခြင်းမှန်တိုင်းထားပြီးတော့ရှစ်ဆက်လိုက်တဲ့သာသမီရောက်တိုင်ဖြစ်နိုင်ကြပါစေလို့ဆုတောင်းဆန္ဒပြုနေနေကုန်းချုပ်လိုက်ပါတယ်ခြေတော်မိတ်ဆွေများအားလုံးပေါ်မှာဖရားသခင်ကြော်ဝများပြားစွာကောင်းချီးမင်္ဂလာတလုံးချပေးပါစေ
Segan Lendi
ဒါရစီဘူးရန်တွေအညာကြီးလေဒေတာရဲ့အမတ်သားဆွေဆုံရထန်းပဒေသပင်ဆိုတဲ့အကြောင်းလေးကိုသားတို့သမီးတို့ကိုပြောပြမယ်နော်မိင်္ဂလာပါကလေးတို့ရေကလေးတို့ဘူးတုတဖြစ်စီဘူးမြန်မာနိုင်ငံအလဲပိုင်းကြီးလေဒေတာရဲ့အမတ်အသားတစ်ခုဖြစ်တယ်ထန်းမင်လေးတို့အကြောင်းကိုပြောပြရအောင်မယ်ထန်းမင်ထန်းတော်ဆိုတာမြမကြီးလေဒေတာနဲ့ခွဲခြားလို့မရတဲ့အမတ်သားတစ်ခုပဲဖြစ်တယ်မြန်မာနိုင်ငံအလဲပိုင်းဒေသကပူပြင်း၆တွေ့ပြီးတဲခန္ဓာရဆန်တဲ့မြေဖြစ်တာကြောင့်ထမ်းမင်ကလွဲလို့အခြားပင်တွေရှင်သန်မှုခက်ခဲပြီးထမ်းမင်တွေပေါက်ရောက်ဖို့အတွက်တော့အလွန်ကောင်းမွန်တဲ့မြေမျိုးစားဖြစ်တယ်လို့ဆိုကြတယ်ကွ။မြန်မာနိုင်ငံအလဲပိုင်းအပူပိုင်းမိုးခေါင်ရေရှားဒေသဖြစ်တယ်။မန္တလေးတိုင်းမကွေးတိုင်းနဲ့စကိုင်းတိုင်းအောက်ပိုင်းတို့မှာဆိုရင်ထမ်းမင်တွေရှင်သန်ပေါက်ရောက်ဖို့အတွက်အလွန်တင့်တော်တဲ့ဒေသဖြစ်တယ်လို့သိရတယ်ထမ်းမင်ရဲ့အမြင့်တွေကထောင်ပေါင်းချီရှိတဲ့အတွက်မြေအောက်ရေကိုဆုပ်ယူတဲ့အခါမှာအလွန်ပဲအသုံးဝင်လာတယ်လေမြေအောက်ဟိုးအနဲ့ပင်နှစ်ထောင်လောက်ကရေတွေကိုဆုပ်ယူပြီးလေခင်းရာခင်းတွေထဲကမြေစီလွာတဲ့ကိုရေကိုရောက်စီတယ်အပေါ်ရန်မြေလွာတွေထဲကိုရေရောက်တော့ပဲနှံစတဲ့အသီးအနှံအောင်မြင်ဖြစ်ထွန်းတာပေါ့ကွယ်ကလေးတို့အညာဒေသကိုရောက်ခဲ့ရင်ထမ်းမင်တွေကြားထဲမှာရောနှောဆိုင်ထားတဲ့သီးနှံဆိုင်ခင်းတွေကိုတွေ့ရလိမ့်မယ်။ထမ်းမင်ကဆွဲစုံအသုံးဝင်နေဆိုတာရောကလေးတို့သိကြလားကွယ်။ထမ်းတစ်ပင်လုံးလှုပ်ပြစ်လိုက်ရတယ်ဆိုတာကိုမရှိဘဲနဲ့အသုံးဝင်နေကွယ်။ထမ်းမှာထဖိုးနဲ့ထမရဲလို့ရှိတယ်။ထဖိုးကအသီးမသီးဘူးကွယ်။ထမ်းခိုင်ထနှုတ်ချောင်းတွေထွက်တယ်။လက်ချောင်းလေးတွေလိုပါပဲ။အဲ့ထနှုတ်ချောင်းကထမ်းရည်ထွက်တယ်ကွယ်။မနေ့နေ့ညနှခါထွက်တယ်အဲ့ဒီထန်းရည်ကိုကြိုချင်းလိုက်ရင်ထညက်ရတယ်လေထဖိုးပင်ကနှစ်သီးလီးလို့ရတယ်ပထမအသီးနဲ့ချက်တဲ့ထန်းရည်ကိုထဖိုးဦးထညက်လို့ခေါ်တာပေါ့ထဖိုးဦးထညက်ကဆေးဘက်ဝင်နေစားရတာလည်းအရသာရှိတယ်ကွယ်နောက်တစ်သီးလီးတဲ့အခါမိုးကျလာတော့ထန်းရည်ကမတန့်စင်တော့ပဲထညက်လည်းပျော့လာတယ်အရသာကလည်းထဖိုးဦးထညက်လောက်မကောင်းတော့ဘူးလို့ဆိုတယ်ထညက်ကိုဒီတိုင်းဆေးဝါးအဖြစ်စားလို့ရတယ်ကွယ်မုံအမျိုးမျိုးယူအမျိုးမျိုးလှုပ်တဲ့ခါမှာလဲထဲ့သွင်းအုံပြူကြတယ်ထမားကတော့အသီးသီးရပေါ့ကွယ်ထန်းသီးသီးတဲ့အခါထန်းသီးဆန်နုနုလေးတွေကအရန်စားလို့ကောင်းတယ်ကွယ်ထန်းသီးနုနုလေးကိုခွဲလိုက်ရင်အထဲမှာအခွန်ဝါနုနုလေးတွေဖုံးတဲ့ထန်းသီးဆန်အနုလေးတွေတွေ့ရတယ်စားလိုက်ရင်ထွတ်ထွတ်ထွတ်ထွတ်လေးနဲ့ဂျယ်ရီပျော့ပျော့လေးလိုပဲအယောင်ကကြီးကြီးလေးမြို့ကဈေးတွေထဲမှာလာရောက်ကြတယ်ကလေးတို့စားဘူးကြမယ်ထင်တယ်ထန်းမင်မြစ်ကိုဖုတ်စားလို့ရတယ်လို့ပြုတ်စားလို့လည်းရတယ်ထန်းသီးကနေလှုပ်တဲ့ထန်းသီးမုတ်ဆိုတာရှိသေးတယ်ကလေးတို့စားဘူးကြလားမသိဘူးဒေါ်လေးကတော့တော်တော်ကိုကြိုက်တယ်ရေစကြိုထန်းသီးမုတ်ကနံမီကြီးပေါ့ကွယ်ထန်းသီးတွေရင့်သွားရင်တော့အဆန်တွေကိုပပလီးပြီးနွားကျွေးကြတယ်။နောက်ထမ်းမင်ကရတဲ့ထန်းလက်တွေကိုကလထိုင်းတို့၊ဇပွဲတို့၊တပိုးတို့လှုပ်ကြတယ်ကွယ်။ထမ်းမင်ကရတဲ့ထန်းလျှော်ကိုတော့အိမ်တွေဆောက်တဲ့အခါကျိုးအနေနဲ့အသုံးပြုတယ်လို့သိရတယ်။ထမ်းမင်တွေအသက်ကြီးသွားလို့ထန်းရည်ရနေသွားပြီးရင်းချောက်ပြီးတည်သွားတယ်ဆိုရင်ခုတ်လဲပြီးအိမ်ဆောက်တဲ့အခါမှာထုတ်တန်းအဖြစ်အသုံးပြုလို့ရတယ်တရားခင်းတဲ့အခါမှာလဲထန်းသားကိုအသုံးဝင်မြန်ရောနောက်ထလျက်နဲ့လှုပ်တဲ့အိမ်မိုးကိုလဲရသေးတယ်အခုလိုပူပြင်းတဲ့နွေရသည်မှာထလျက်မိုးထန်းလျက်ကတဲ့ထန်းသေးလေးတွေကကြေးလက်နေလူလူအတွေ့အေးမြတဲ့အရေးတစ်ခုပေါ့ကွယ်ထလျက်မိုးသေးလေးကမိုးရွာတဲ့အခါမှာလဲမိုးမယိုဘူးကွယ်နောက်ထလျက်တို့ ထံမှုတို့ကနေခလေးတို့ကစားစရာအယုတ်တွေပဒီလေးတွေလည်းလှုပ်လို့ရသေးတယ်ကွထလျက်နဲ့ချိုးထားတဲ့ငှက်ယုတ်လေးတွေငါးယုတ်ကလေးတွေတမင်ယုတ်လေးတွေထံမှုကနေချိုးတဲ့ထံပဒီလေးတွေကိုဆေးရောင်စုံချေလိုက်တော့ချစ်စပွဲအယောင်သွေးစုံပဒီလေးတွေရတာပေါ့ကွကဲထမ်းမြင့်တစ်ပင်လုံးအဖူးအရွက်အသီးပင်စီဘဲတစ်ခုမှလွတ်ပြစ်စရာမရှိဘူးနော်လက်ရှိထမ်းမြင့်ထန်းတော်တွေကဟိုးဘိုးဘွားမိဘတွေလက်ထက်ကလေးကစိုက်ထားခဲ့တဲ့ထန်းတော်ကြီးတွေဖြစ်တယ်ခုခါမှာတော့ချမ်းမြင့်ကိုတကူးတကမစိုက်ကြတော့ဘူးကွသူ့ရာကိုယ်ရာစီးပောင်လေးတွေထဲမှာပဲအမတ်သားအဖြစ်စိုက်ပျိုးကြတော့တယ်မြန်မာနိုင်ငံအလဲပိုင်းဒေသထမ်းမြင့်တွေကရှေးပကံခေတ်မြန်မာမျိုးတို့အုပ်ချုပ်စဉ်အချိန်ကလေးကအရေးပါတဲ့တီးနှံစည်းရင်းမှာပါဝင်ခဲ့တယ်လို့မှတ်တမ်းများအရသိခဲ့ရတယ်ဖះเจ้าကံတွေမှာလဲထန်းကိုစိုက်ပျိုးထားကြတယ်အညာဒေတာရဲ့ရင်ကျင်းမှုပုံရိပ်အမှတ်တာပေါ့ကွယ်အညာဒေတာရဲ့ထန်းပင်ထန်းတော်အလှနဲ့တဘာဝကိုဟိုးရှိရခင်လေးကပကြီးကားချက်တွေရေးဆွဲပြီးစာပေကြပြဝိတ္ထုတွေတချင်းတွေထဲမှာထက်သွင်းရေးတာဆက်ဆူပြီးရုပ်ရှင်တွေရိုက်ကူးပြီးတော့လဲပေါ်ပြခဲ့ကြတယ်ကွယ်ဒီလောက်အသုံးဝင်တဲ့ဆွဲစုံထန်းတွေအခုခါမှာတော့စိုးရိမ်စရာအခြေအနေရောက်နေပြီထန်းလုပ်ငန်းကအသက်အန္တရာယ်နဲ့ရင်းပြီးလောက်ရပေမဲ့ဝင်ငွေပြန်ရမှုကနေပါလွန်တာကြောင့်ထန်းအလုပ်ကိုစွန့်လို့ပြီးအခြားဝင်ငွေရလဲတဲ့လုပ်ငန်းတွေနိုင်ငံရက်ချားကိုထွက်ပြီးအလုပ်ကင်တွေရှာဖွေလုပ်ကင်လာကြတယ်ထန်းမြင့်တွေကလည်းပြုပြင်မဲ့သူတွေမရှိတော့တာကြောင့်အရင်ဘဝမှအရင်ဘဝတို့ရောက်ရှိကုန်ကြတယ်ခုဆိုတစ်ဝါရှာပါလာတဲ့အတွေ့ထန်းမြင့်တွေကိုခုတ်လဲပြီးပြိဘော်ကပစ္စည်းတွေလောင်စာတွေအိမ်ဆောက်ရာမှာထုတ်တန်းလို့အကာရုပ်အတွေ့အသုံးပြုလာကြတယ်။ထန်းမင်ကနှစ်ရှည်ပင်ဖြစ်တဲ့အတွက်ထန်းတပင်ရဖို့နှစ်တွေအကြာကြီးစောင့်ရတယ်။ခုတ်တဲ့အခါမှာတော့လွယ်လွယ်ကူကူခုတ်ယူနေကြပြီးပြန်ဆိုင်ရင်တော့နှစ်ပေါင်းများစွာစောင့်ရမှာဖြစ်ပါတယ်။ကဲမြန်မာနိုင်ငံအလဲပိုင်းမိုးကောင်ရေရှားရက်ဝန်းဒေသကိုထန်းမင်တွေကတမမြတ်တဲ့ရာသီဥတုရှိအောင်ထိန်းညှိပေးထားတာဖြစ်တယ်။တကယ်လို့ထမ်းမြင့်တွေပြုံးနှီးသွားရင်တော့ရာသီဥတုပြောင်းလဲသွားပြီးတဲခန္ဓာရအဖြစ်တောင်ရောက်ရှိသွားနိုင်တယ်လို့ပညာရှင်တချို့ကဆိုကြတယ်ဒီလိုပူပြင်းတဲ့ဒေတာမှာထမ်းမြင့်ကလွဲလို့အခြားအပင်ကြီးတွေရှင်သန်ဖို့ခက်ခဲတာကြောင့်ဖြစ်တယ်ဒါကြောင့်အညာဒေတာရဲ့ပြယုံယဉ်ကျေးမှုအမှတ်သားဖြစ်တဲ့အညာကြီးလက်နေပြီးသူစားဝတ်နေရေးမှာအသုံးဝင်လာတဲ့ဆွဲစုံရထမ်းပဒေတာပင်လေးကိုကာခွေထိမ့်သိမ့်ဖို့ကတကယ်ကိုအရေးတကြီးလိုအပ်နေပါပြီ။အညာကြီးလက်ဒေသပြည်သူတွေအတွက်အရေးပါလာတယ်။ထမ်းမြင့်ထွန်းတော်တွေတက်ရှည်တည်တန်းပါစေလို့ဆုတောင်းလိုက်ပါတယ်ကွယ်။ကလေးတို့ကိုဒီနေ့ပြောပြသွားတဲ့ပုံမြင်လေးကိုတော့အောင်ပင်လေလူမှုဝန်ကျင်မဂ္ဂဇင်းအတွဲ73အမှတ်86ကစာရေးဆရာမကြီးညိုရင်ဆောင်ရေးသားဖော်ပြထားတာကိုကလေးတို့ဘုဟုတ္တရစေဖို့တင်ဆက်ပေးခြင်းဖြစ်ပါတယ်ရှင်။
Radio Bengal la concept got at the china dancing nice boy your legend at radio the maasha radio the ding dong le nya ja ya si boy may set day your legend radio bengal che nanne ke ayon lensa pyu de ka radio vita line
le shwe la motor shin mya shin jimaro ye bya dai do sa pe sa yu tin nan thana ma au pa tin da mya ko po cha pe le shi ba de shin tin da mya ma saida dukkha sha phwe chin khrit do i atat da ni tun tin je mya tabawa taya i sia won shi ba jamma chin ne atat shi chin သင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွင်းနိုင်ပါတယ် ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4646ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ